ဒီသတင်းပတ်ဟောင်ကောင်စနပ်ပြပွဲတွေကိုကြည့်ရင်လက်သက်လုံးက82နေကြတယ်ဆိုတာတွေ့နေရချိန်မှာပဲဒီပတ်သက်သတင်းပတ်ကုန်စနပ်ပြပွဲတွေကအချိန်20မြောက်တော့မှဖြစ်ပါတယ်ဟောင်ကောင်ဆရာကိုတောင်းဆိုထားတဲ့အချက်၅ချက်ကိုအလျှော့မပေးဘူးလို့စနပ်ပြသူတွေကပြောတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကလည်းလိုက်ရောမှာမဟုတ်ဘူးလို့ပြောထားပါတယ်နှစ်ဖက်အခြေတင်ဖြစ်နေတဲ့အကြောင်းအနီတာပါဝဲလ်ဟောင်ကောင်ကနေပြပထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင
်ဟောင်ကောင်မှာသတင်းပတ်ကုန်လိုက်ဆိုးရဆန့်ကျင်စနပ်ပြပွဲကြီးတွေလှုပ်လာတာဒီသတင်းပတ်ကုန်ဆိုရင်အချိန်20ပြီတော့မှဖြစ်ပြီးအစိုးရဘက်ကရောစနပ်ပြသူတွေဘက်ကပါမလျှော့ကြသေးပါဘူးဟောင်ကောင်အုပ်ချုပ်ရေးမှူးကလည်းကစနပ်ပြပွဲကိုရင်ဆိုင်အန်တုနေတာကြောင့်သူနှုတ်ထွက်ပြီးဖို့ပါတောင်းဆိုလာကြပါတယ်စနပ်ပြသူတွေကလည်းသူတို့ရဲ့တောင်းဆိုချက်၅ချက်ကိုဆက်ပြီးတောင်းဆိုနေကြပါတောင်းဆိုထားတဲ့အချိန်မှာမဲပေးနိုင်တဲ့အရွယ်ရောက်သူတိုင်းမဲပေးခွင့်ရဖို့ရဲတပ်ဖွဲ့ရဲ့အင်အားသုံးနှိမ့်နှီးမှုကိုစုံစမ်းစစ်ဆေးဖို့စနပ်ပြသူတွေကိုလူငယ်ချမ်းသာခွင့်ပေးဖို့နဲ့ဟောင်ကောင်မှာဖမ်းဆီးထားသူတွေတရုတ်ပြည်မှာဒီမှာအမှုရင်ဆိုင်ကြီးဆွဲပြောင်းပေးပို့ရမယ်ဥပဒေကိုလုံးဝရုပ်သိမ်းကြီးလို့ပါဝင်ပါတယ်ဇွန်လကလေးကစလို့စစ်တိုက်လို့ဆန္ဒပြတောင်းဆိုနေကြတာဖြစ်ပြီးတောက်ကြလေးကဆိုရင်ဗန္နာမူကြီးဆိုင်ရာအချက်ချနေရမှာလူတစ်ထောင်ကျော်ဆန္ဒပြတာကြောင့်ရင်အသွားအလာရက်ဆိုင်ပုံပါတယ်ခွင့်ပြုချက်မဲ့ဆန္ဒပြဖို့ဒီမလို့ဖို့နဲ့ဂျူလူစုဝေးပွဲတွေအတွင်းမျက်နှာကိုဖုံးအုပ်တဲ့အကာအကွယ်တွေမတက်ဖို့ရဲတပ်ဖွဲ့ကညွှန်ကြားထားပါတယ်တဘောအလုံးဟောင်ကောင်မှာနေလာတဲ့မစ္စဟိုဆိုသူအမျိုးသမီးကြီးကသူဟာဇော်ရကလေးကဆန္ဒပြပွဲတွေမှာပါဝင်လာတာဖြစ်ပြီးအုပ်ချုပ်ရေးမှူးလမ်းကစစ်ဆက်နှိမ့်နိုင်လာတဲ့အထိရပ်မှာမဟုတ်ဘူးလို့ပြောပါတယ
်. This is not responding at all. We have all these five combined demands, but not one of them.
သူကလုံးဝကိုမတုံ့ပြန်တာပါ။သမားတို့ကအချက်၅ချက်တောင်းဆိုထားပြီးဥရိချမ်းကိုရုပ်သိမ်းတာကလွဲလို့ဘာကောမှမလက်ရောသေးပါဘူး။တခြားတောင်းဆိုချက်၄ချက်ကလည်းစိတ်ကိုအရေးကြီးပါတယ်။တောင်းဆိုချက်၅ချက်စလုံးဟာအရန်ကိုအရေးကြီးပါတယ်
။ခေါင်းဆောင်ရဲလို့တတ်တမမမရှိတဲ့ဒီဆန္ဒပြပွဲတွေမှာလူငယ်တွေအဓိကပါဝင်နေကြတာပါ။လက်ရှိအခြေအနေဖန်ခံရသူပေါင်း2200ကျော်ထဲမှာအသက်18နှစ်အရွယ်လူငယ်က3ပုံတကုံပါပါတယ်။ကနပြတောင်းလာသူဖြစ်တဲ့ Ambrose က
We really see that Carrie Lam is like she is trying to
Carrie Lam ကကျွန်တော်ဟောင်ကောင်သားတွေကြောက်တော့လို့ကိုစူးစမ်းနေရပါတယ်။ဒါပေမဲ့အဲ့လိုလုပ်တာဟာကျွန်တော်တို့ကိုပိုသောတာထွက်စေပြီးကျွန်တော်တို့ဘယ်တော့မှလက်လျှော့မှာမဟုတ်ဘူးဆိုတာသူ့ကိုပြောဖို့စန္ဒပြဝဲတွေမှာပို့ပြီးပါဝင်လာစေချင်မှာပဲဖြစ်ပါတယ်
။ဒါဆိုရင်ဘယ်အခြေအနေကစန္ဒပြပွဲတွေကိုရက်စီမှာပါလဲ။စီးပွားရေးလုပ်ငန်းရှင်သူဖြစ်တဲ့ Mr. Ho လို့ဆန္ဒပြသူတွေတီးတဲ့အခြေကတော့အားလုံးတစ်ထပ်တည်းပါပဲ
5 demand and the 6 demand is
တောင်းဆိုချက်၅ချက်ကိုနိုင်ပြရပါမယ်နံပါတ်6တောင်းဆိုချက်ကတော့ရဲတပ်ဖွဲ့ကိုပြန်ပြီးဖွဲ့စည်းရပါမယ
်အုပ်ချုပ်ရေးမှူးလမ်းကတော့ဘယ်တောင်းဆိုချက်ကိုမှလည်ရောမှာမဟုတ်ဘူးအထူးသဖြင့်ရဲတပ်ဖွဲ့နဲ့ပတ်သက်တဲ့တောင်းဆိုချက်ကိုလည်ရောမှာမဟုတ်ဘူးလို့ဒီသတင်းပတ်အတွင်း Facebook ကနေတရက်ထုတ်လွှင့်ချက်တခုမှပြောထားပါတယ်ရဲတပ်ဖွဲ့ဟာတိတ်ကိုလိုအပ်နေတဲ့အများပြည်သူဘေးကင်းလုံခြုံရေးကိုလှုပ်ဆောင်နေရလို့ကာကွယ်ပြောဆိုပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆန္ဒပြပွဲတွေမှာတွေ့ခဲ့ရတယ်လို့ပဲရဲတပ်ဖွဲ့ဟာမြေညိုဘုံတွေ၊ရာဘာကြီးတွေချင်းတစ်ခါတစ်ခါကြီးအစ်စ်တွေကိုပါတုံးပြီးတော့နှိမ်နင်းချိုခွဲခဲ့တာပါ။ဒီသတင်းပတ်ကနောက်ထပ်ဆန္ဒပြပွဲတွေလို့ဖို့စီစဉ်ထားတယ်လို့နောက်လာမယ့်သတင်းပတ်တွေမှာလည်းဆက်ပြီးဆန္ဒပြသွားကြအောင်ပါပါ။နှစ်ဖက်စလုံးကကိုရွေးချယ်ထားတဲ့လမ်းအတိုင်းဆက်လျှောက်သွားဖို့အခိုင်အမာပြောထားကြတာနဲ့အမျှစစ်စနစ်နိုင်ပြီးတည်လည်မဲ့အခြေလက္ခဏာမျိုးအနည်းဆုံးလက်ရှိအချိန်မှာတော့မတွေ့ရသေးပါဘူးခင်ဗျာ